စင်ကာပူနိုင်ငံမှာအိမ်အကူမြန်မာမိန်းကလေးကိုနှိပ်စက်ခဲ့တဲ့ဇနီးမောင်နှံမှာအပြစ်ရှိတယ်လို့ခရိုင်တရားရုံးတစ်ခုကဒီကနေ့အမိန့်ချလိုက်ပါတယ်။အိမ်အကူမတ်ဖြူဖြူမာကိုရင်းနှီးပူနဲ့ကိုကိုကိုလောင်းခိုင်းမှုအပါအဝင်ကိုထိလက်ရောက်ကျူးလွန်မှုငားမှုအပြင်ဓာတ်ရုပ်ဆေးရည်နဲ့ကြမ်းတိုက်ထားတဲ့အရေးတွေကိုအတင်းတောက်ခိုင်းမှုလို့နဲ့အသက်39နှစ်အရွယ်လင်နာဆေးရမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။သူ့ရဲ့ခင်မွန်းအသက်44နှစ်အရွယ်လင်တွန်နန်းကိုလည်းကိုထိလက်ရောက်ကျူးလွန်မှုတမှုနဲ့အပြစ်ရှိကြောင်းတွေ့ရှိပါတယ်။သူရဲ့နေအိမ်မှာကျူးလွန်ခဲ့မှုတွေကိုတရားရုံးမှာစစ်ဆေးကြားနာခဲ့တာမှအလို့ရှင်ဆရာကသူ့ကိုရင်နွေးဘူးနဲ့ကိုကိုကိုလောင်းချဖို့နှစ်ချိန်ခိုင်းခဲ့တယ်လို့မတ်ဖြူဖြူမာကထွက်ဆိုသွားခဲ့ပါတယ်။အနာကိုဆေးကမ်းပြပေးရမယ့်အစားအချွန်နဲ့လည်းကိုကိုကိုထိုးခိုင်းခဲ့တယ်လို့ပြောပါတယ်။ဒါရမကဒီကျန်းတိုက်ထားတဲ့ရေကိုအတင်းတောက်ခိုင်းတာခေါင်းကိုကျန်းပြင်းနဲ့စောင့်တာသပင်တွေအများကြီးချွတ်သွားတဲ့အထိသပင်ဆောက်ဆွဲတာမိုဘိုင်းလက်ကင်ဖုန်းနဲ့အချိန်ကျင်လိုက်တာတွေကိုလည်းလင်ဒဆီယာကျူးလွန်ခဲ့ပါတယ်။သူ့ရဲ့ယောက်ျားကလည်းမတ်ဖြူဖြူမာကိုနှစ်ကြိမ်လက်သီးနဲ့ထိုးခဲ့ပါတယ်။လင်ဒန်နဲ့လင်းတို့ဟာနားလည်မှုရှိတဲ့အလို့ရှင်တွေအဖြစ်သူတို့ကိုသူတို့ပုံဖော်နေကြပေမဲ့လုံးဝအမှန်မဟုတ်ဘူးလို့တရားသူကြီးကဒီကနေ့အမိန့်ချခြင်းမှာပြောကြားခဲ့ပါတယ်။ Orchard Grove လမ်းမကြီးပေါ်ကဒီ A New Me ဆိုတဲ့အလှပြင်ဆိုင်မှာမန်နေဂျာလုပ်နေတဲ့လင်နက်ဆီယာကမတ်ဖြူဖြူမာကိုသူ့ရဲ့အလို့ကိုခေါ်သွားရကအလို့သမားတယောက်ကအခြေအနေကိုရဲကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။2016အောက်တိုဘာ15ရက်နေ့မှာသူတို့နေအိမ်ကိုရဲကဝင်ရှာပြီးတော့မတ်ဖြူဖြူမာကိုလည်းဆေးရုံပို့ခဲ့ပါတယ်။မတ်ဖြူဖြူမာဟာဆေးရုံမှာ6ရက်တက်ရောက်ပြီးစကူတာခဲ့ရပါတယ်။2016 February ကနေအောက်တိုဘာလအတွင်းအလုပ်လုပ်ခဲ့တဲ့လစာကိုလည်းမပေးတာကြောင့်စင်ကာပူပြည်သူ့အင်အားဦးစီးဌာနကဝင်ရောက်ဖြေရှင်းလို့အဲ့ဒီနှစ် November လကျမှလကကိုအပြစ်ပြန်ရတယ်လို့အစိုးရရှင်းလင်းတွေကပြောပါတယ်။ဒီအမှုအတွက်ပြည်ထောင်ကိုတော့ February လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါရဲ့ရှင်။